ရတာတရင်တော်တွေရဲ့နောက်ဆုံးယူခံကိုနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလာလိုက်ပါတယ်။မိသားစုဝင်တွေကယူခံအောင်မြင်လိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူး။အခုလိုပယ်ချလိုက်တာဟာတရင်ရယူခွင့်တွေအတွက်အဟံတာဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နီလန်းတွေနဲ့စူးစမ်းဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီကြောင့်
ရိုက်တာဒရင်းနောက်ဒီပီတဲကိုဝါလုံးနဲ့ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်နောက်ဆုံးပြင်ဆင်ချက်ယူကံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လောက်ကျအုပ်ဝင်နဲ့1980ချမှတ်လိုက်တာဖြစ်ပါတယ်ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကယူကံဝင်ခဲ့
ဒီမှာတရင်ရယူဖြန့်မိကွင်းအတွက်အန်တားဖြစ်သွားစီရလို့တရားရုံအတွက်မှာအကျိုးဆောင်တရားလို့တော်ရှိနေဦးခင်မောင်တို့ကတရင်နောက်တွေကိုပြောပါတယ်ရှင်ရတာပုံမှန်ကြီးမှုလို့ပတ်လာလိုက်တယ်အော်ယုံနဲ့ယုံရဲ့အမိတွေအတူတူလိုက်တာဒီလိုမျိုးကျွန်တော်တို့ဆက်ပြီးပြပေးရမယ်ဒီမှာတော့ကျွန်တော်တို့ကတော့ဒီအဆုံးဖြတ်တဲ့ပတ်သက်လို့စိတ်ပြက်နေတယ်ဘာလို့ကျွန်တော်ပြောချင်တယ်အဲဒါမှာမနိုင်နိုင် quello rimane una figlia come aveva Paolo, no? Di quella sfida praticamente dell'altro lato di fianco di Sandy Due e lì con un seminario che aveva di Cani a Canai tipo così che lo stiamo di Canai
နေပြည်တော်ပြည်အောင်လူတရားလွတ်တော်ချုပ်ကကိုဝက်လုံးနဲ့ကိုကျော်စိုးရဲ့ပြည်စင်ရဲ့ယူကန်ကိုပတ်လည်လိုက်ပြီးမဲ့သူတို့နှုတ်လွတ်မြောက်ဖို့အတွက်နောက်ထပ်နည်းလမ်းတွေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်
။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးယူကန်တို့အဲဒီစာချုပ်တော်လို့ရှိနော်။သို့တော့အဲ့ဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်ပြီးဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်။အဲ့ဒီအဲ့တော့ကြောင့်ကျန်တဲ့ဟိုကပဲနှစ်ဖက်ရှိတယ်နော်လမ်းကြောင်းနှစ်ခုပေါ့ဗျာပြန်လဲလမ်းကြောင်းနှစ်ခုရှိတယ်အလားကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်းအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမရရဲ့ဟိုဇင်းလေးဝင်ရှိတယ်နောက်တစ်ခါသမရကနေပြီးတော့မှရှင်းနေချုပ်ကတဆင်းဟိုဟာလုတ်တယ်ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားတာလေးဆုံးနိုင်တာရှိတယ်နောက်တစ်ခါဥပဒေကြီးရေးလမ်းကြောင်းကတော့လွတ်တော်မှာရှိတဲ့ကော်မတီရဲ့这些我也拿回从小户我拿而且比我最大的
ဒီနေ့ဆုံးဖြတ်ခြင်းနဲ့ပတ်သက်လို့ကိုယ်အလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမုံကအခုလိုမှတ်ချက်ပြုပါတယ
်။အခုပြောင်းလဲလာနိုင်တယ်လို့လည်းထင်တယ်။ဟိုအကောင့်ကိုလည်းမျှော်လင့်ထားပါဘူး။ဒါပေမဲ့ဒီနေ့ဆုံးဖြတ်တဲ့အခါကိုခင်လူဖြစ်လာတော့စိတ်ကမှတော့တော်တော်ဝမ်းနေတယ်။ကိုကတော့မိသားစုဝင်နေနေရတော့စိတ်ကတော့မကောင်းဘူးပေါ့နော်။ကိုကကိုမျိုးသားတွေကလူကောင်းလို့ဆိုတော့သူတို့မျိုးစုံမမြောက်လာသေးဘူး
။ဒီကနေ့ရိုက်တာတရင်နောက်တွေရဲ့ယူကန်ကိုပတ်လက်လိုက်တဲ့ပြန်စုတရားလွတ်တော်ကျိုးရဲ့ဆုံးဖြတ်ချက်ကိုအထူးစိတ်ပျက်ရာကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်လိုက်တယ်လို့ဒီဖြစ်ရက်ကမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အခွင့်အရေးနည်းပါးလာနေတာကိုဖော်ပြလိုက်တာပဲလို့တန်ယုံအရာရှိသူကပြောပါတယ
် The Supreme Court's ruling in Wallon and Chasso's case is deeply disappointing.These convictions
ဘောလုံးနဲ့ကိုကျော်စိုးရဲ့အမှုနဲ့ပတ်သက်လို့ပြောင်းစုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုများစွာစိတ်ပျက်မိပါတယ်ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာအဲဒီကကိုရဲနေနဲ့တခြားသတင်းတောက်တွေကိုမကြသေးခင်တုန်းကတရားစွဲခဲ့တာတွေလို့တည်တံစီရင်မှုတွေကမြန်မာနိုင်ငံနဲ့လွတ်လပ်စွာပြောဆိုမှုအတွက်တိခံမှုမရှိတဲ့အခြေအနေပိုဆိုးလာနေတာကိုထောက်ပြနေကြတာပါသတင်းစာတရော်စာငြိမ်းချမ်းစွာဆန္ဒပြတာနဲ့အခြားသောတရားဝင်ထုတ်ဖော်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူပောင်အဖွဲ့အစည်းတရက်အတွင်းမှာတော့ဒါရီဟာပြစ်မှုမဖြစ်တင်ပါဘူး
တရင်နောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်လို့တရင်ရယူကြိုးစားရင်းဖန်ဆီးခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးအမှုကိုတော့ကိုလာကြဆစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2018ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နေ့အောင်ဖန်ဆီးခံရတာနဲ့ပတ်သက်လို့ရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖန်ဆီးခဲ့တာလို့တရားလူပြတပ်တည်တူဖြစ်တဲ့ဒရဲမှုအမိုးရန်နိုင်ကတရားခွင်မှာထပ်ဆိုခဲ့ပါသေးတယ်။ဒီထွက်ဆိုကြကြောင့်တရင်တော်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့ NLD ရဲသားစုအလက်ထက်မှာတရင်လွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ် နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSS ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်ရော့ကျသွားပြီးအခုလိုရော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်။